ကာဇာတောင်ပိုင်းမှာရှိတဲ့မြို့၄မြို့ထဲမှနေကပါလက်စတိုင်းဒေသကနေထွက်ခွာသွားကြဖို့အစ္စရေးကအမိန့်ထုတ်လိုက်ပါတယ်။အဲ့ဒီဒေသမှာရှိတဲ့ဟားမတ်စ်သွေးကြွတွေကိုစစ်စင်ရေးတိုးချဲ့လုံဆောင်သွားမယ်ဆိုတဲ့အရေးယောင်ဖြစ်ပြီးအဲ့ဒီဒေသကလူလူတွေဘေးကင်းလုံခြုံရေးအတွက်အခုလိုဆောင်ရွက်တာလို့အစ္စရေးတာဝန်ရှိသူတွေကပြောနေတာပါ။ကာဇာတောင်ပိုင်းကအဓိကကြတဲ့မြို့တွေမှာအစ္စရေးကတညာလုံးလေကြောင်းကနေတတိပေးစာတွေကျဲချခဲ့ပြီးအရသားတွေမြို့တွေကနေထွက်ခွာကြဖို့တတိပေးနေတာဖြစ်ပါတယ်။အဲ့ဒီဒေသမှာရှိတဲ့ဒေသခံတွေကတော့ညာဘက်မှာအစ္စရေးကနေကြီးကြီးမားမားလေကြောင်းတိုက်ခိုက်မှုတွေလုပ်နေတယ်လို့ပြောကြပါတယ်။ဒီချိန်ထဲမှာပဲအော်တိုဘာ9ရက်တိုက်ခိုက်မှုအတွင်းပြန်ပြီးဆွဲခံရတဲ့လူ140ရဲ့ကိရဲကသူ့ဦးရဲ့ရုပ်အလောင်းကိုဂါဇာမြို့ရှီဖာစေယုံအနီးမှာတွေ့ရတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အသက်65နှစ်အရွယ်တေဆုံးသူအဲ့ဒီအမျိုးသမီးဟာကလေးငါဦးမိခင်ဖြစ်ပြီးသူ့ခင်မုန်းဖြစ်သူကတော့သူတို့နေအိမ်ထဲမှာပဲတည်ဆုံနေတာတွေ့ခဲ့ရပါတယ်။မြောက်ပိုင်းကဂါဇာမြို့မှာတော့အစ္စရေးတပ်တွေဟာရှီဖာစစ်ရုံမှာဆက်လက်ရှာဖွေမှုတွေလုပ်နေပါတယ်။ဟားမတ်စ်ရဲ့စစ်ရေးကိုကဲဌာနရှိတဲ့ဆိုပြီးအစ္စရေးကအဲ့ဒီစစ်ရုံကိုဗိုလ်တုနေကဝင်ရောက်စီးနင်းခဲ့တာပါ။စစ်ရုံအတွင်းမှာလက်နက်ပစ္စည်းတွေတွေ့ရတယ်လို့အစ္စရေးဘက်ကခင်းကျင်းပြခဲ့ပါတယ်။ဟားမတ်စ်ဘက်ကတော့ဒါကိုငြင်းဆန်ထားပါတယ်ခင်ဗျာ။